ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပပြီးသွားတဲ့တိုကျိုတိုင်းမြူနီစီပယ်အုပ်ချုပ်ရေးကောင်စီရွေးကောက်ပွဲမှာအတိုက်ခံပါတီကြီးဖြစ်တဲ့ဂျပန်ဒီမိုကရက်ပါတီ DPJ ကိုယ်စားလှယ်တွေဟာရာဂိုင်နှုန်း60နီးပါးမဲရပြီးတိုကျိုတိုင်းရဲ့အုပ်ချုပ်ရေးအဖွဲ့ကိုကြိုးကင်နိုင်တော့မှာဖြစ်ပါတယ်ဂျပန်နိုင်ငံအနေနဲ့ကြည့်ရင်တိုကျိုလိုနေရာမျိုးမှာပါတီကြီးတစ်ခုကမဲနိုင်ရတာဟာတကယ့်ကိုအရေးပါတဲ့အောင်ပွဲလို့ဆိုရမှာပါတစ်ဖက်မှာကြည့်ရင်အခုအနိုင်ရလိုက်တယ်ဆိုတဲ့အတိုက်ခံပါတီကြီးဖြစ်တဲ့ဂျပန်ဒီမိုကရက်ပါတီ DPJ ဟာဒေါ်အောင်ဆန်းစုကြည်ကိုရောမြန်မာဒီမိုကရေစီရေးအပြောင်းလဲကိုပါတောက်လျှောက်အားပေးထောက်ခံလာတဲ့ပါတီဖြစ်ပါတယ်အခုဆိုရင်လက်ရှိအောက်လွှတ်တော်ကိုဖျက်သိမ်းထားပြီးလာမယ့်ဩဂုတ်30ရက်နေ့မှာဂျပန်အောက်လွှတ်တော်အတွက်အမတ်နေရာရွေးပွဲကျင်းပဖို့ရှိနေပါပြီအဲ့ဒီအောက်လွှတ်တော်မှာသာဂျပန်ဒီမိုကရက်ပါတီ DPJ ကသာအပြတ်အသတ်အနိုင်ရခဲ့ရင် DPJ ဟာဂျပန်နိုင်ငံရဲ့အစိုးရဖြစ်လာဖို့ရှိနေပါတယ်တကယ်တော့ဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ကြီးပြီးကြတဲ့ကတောက်လျှောက်အာဏာရလာတဲ့ပါတီကတော့ Liberal Democrat Party LDP ပါတီပဲဖြစ်ပါတယ်ဒီတစ်ခေါက်တိုကျိုလိုအောက်ခြေရွေးကောက်ပွဲမှာ LDP ပါတီဝဲဝဲကွဲရှုံးသွားရတာဟာဘာကြောက်ပါလဲဂျပန်နိုင်ငံမှာနှစ်ပေါင်းအတော်ကြာနေထိုင်ပြီးမြန်မာအရေးလှုပ်ရှားနေသူဒေါ်ချိုချိုအေးကအခုလိုရှင်းပြပါတယ
်ဒီဂျီမင်းတိုးပေါ်တော့ LDP ကပြတ်သက်ရှုံးတာလေကျွန်တော်အဲ့ဒါလေးအကောင်လုံးကဒီဝန်ကြီးချုပ်မှာတာဝန်ရှိရဆိုပြီးအခုအသေးအံမနေ့ကရောဒီနေ့ရောဝန်ကြီးချုပ်ကိုဖြုတ်ဖို့အစိုးရတင်သွင်းတာသူတို့ကလေဟိုကပေါ့ leadership ကသူတို့ကပေးပြီးပြီးရမရှိဂျပန်စီးပွားရေးကြရပေါ့နော်နောက်လူတွေတက်ကြီးရော်တွေဒီဟိုကပေါ့ social ကိစ္စတွေပေါ့တက်ကြီးရော်တွေကိုပြင်ဆင်ပေးတဲ့ကိစ္စတွေတို့စီးပွားရေးကြပြီးတော့အလုံးလက်မဲ့တအားများပဲမယ်ဒီအလုံးလက်မဲ့ပေါ့မှာဘာမှဟိုကမလုံးနိုင်ဘူးပေါ့နော်ဒီဂျပန်တချို့ပြည်တွေလူတွေဆိုဘယ်လောက်ထိပြောလဲဆိုတော့ over မှာမှာပေါ့နော်ဒီအလုပ်လက်မဲ့တွေတကူစီမံကိန်းတွေချပဲသူစဉ်းစားလုပ်ပေးပေါ်ရာဒီဂျပန်ဝင်ကြောဘာမှမလုပ်ပေးဘူးဆိုပြီးအဲ့လိုပြောတဲ့လူတောင်ရှိတယ
်အခုလိုလက်ရှိအာဏာရ Liberal Democrat Party ပေါ်ဂျပန်ပြည်သူတွေစိတ်ပြတ်နေတာကြောင့်လာမယ့်ဂျပန်အောက်လွှတ်တော်ရွေးကောက်ပွဲမှာမြမဒီမိုကရေစီရေးကိုထောက်ခံတယ်လို့လူသိများတဲ့ DPJ ပါတီအနိုင်ရဖို့အလားအလာများနေကြောင်းဂျပန်နိုင်ငံသား Mr. Tanabe ကိုဥရွှေဘာကသုံးသပ်ပါတယ် DPJ ပါတီသာအစိုးရဖြစ်လာခဲ့ရင်မြန်မာစီအစိုးရပေါ်ထားတဲ့ဂျပန်အစိုးရတည်းရဲ့မူဝါဒပြောင်းနိုင်အောင်သူတို့အနေနဲ့ထပ်ပြီးတိုက်တွန်းသွားမယ်လို့ဥရွှေဘာကပြောပါတယ
်ပထမတစ်ချက်ကတော့အဲ့ဒီဒီမိုကရက်ပါတီကအလားအလာအရာကိုများတယ်နိုင်ဖို့များတယ်အဲ့ဒါတော့တည်ကြတယ်ဘာပဲဖြစ်ဖြစ်ဗျာအခုဒီ2010ခုနှစ်ရွက်ခေါ်ပွဲပေါ့မကျင်းပစေဖို့ပေါ့နော်သူတို့ကခုလိုလိုစေ2008အချိန်ကောင်ဥပဒေတော်ဟာမျိုးဟာတကယ်ဒါစီမမဟုတ်ဘူးဒီမိုကရေစီမဆောင်ဘူးဆိုတာမျိုးကိုဂျပန်အစိုးရအနေနဲ့အဲ့ဒီလိုသဘောထားကိုဂိုင်ပြီးတော့ဒီဒီမိုကရေစီဖက်ကိုအားပေးဖို့အဲ့ဒီလိုမူဝါဒဖက်ကိုပြောင်းစေဖို့ကျွန်တော်တို့အနေနဲ့တော့တတ်နိုင်တယ်လို့ကြိုးစားဖို့ရှိပါတယ်ခင်ဗ
ျမြန်မာအရေးလှုပ်ရှားနေသူဦးတင်ဝင်းကတော့ DPJ ပါတီအာဏာရလာရေးကိုမျှော်လင့်နေပြီးမြန်မာဒီမိုကရေစီရေးအတွက်ကိုအခုလိုဆန္ဒပြုပါတယ်
နံပါတ်1ကတော့ကျွန်တော်တို့အနေနဲ့တော်တော်ကိုပြောင်းလဲနေပါလေဒီခုနဟာတိုယာမာဦးဆောင်တဲ့ဒီမိုကရေစီပါတီဂျပန်ကအနိုင်ရဖို့ပေါ့နော်ကျွန်တော်တို့ဖြစ်စေချင်တာကဟိုနတ်ဟိုပြက်ပြက်သားသားရက်တိချက်တစ်ခုပေါ့နော်ဥပမာဗမာပြည်တွင်းမှာဒီမိုကရေစီရေးပေါ်ပေါက်ဖို့အတွက်ဂျပန်ကအမှန်တကယ်ဆန္ဒရှိနေတယ်အဲဒါနဲ့ပတ်သက်ပြီးတော့မှတကယ်လို့တကယ်ကိုထိရောက်တဲ့အပြောင်းလဲတွေဗမာအစိုးရလုပ်မယ်ဆိုရင်ထိရောက်တဲ့စီးပွားရေးနဲ့လူမျိုးရေးအကူအညီတွေပေးမယ်မလုပ်ဘူးဆိုရင်ဒီအကူအညီတွေကိုမပေးဘူးဆိုတဲ့အနေအထားမျိုးเนาะနောက်တစ်ခုကခုနဒီအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ policy တွေဘက်ကိုပို့ပြီးရောက်တဲ့အနေအထားမျိုးပေါ့နောက်နံပါတ်3ကကျွန်တော်တို့ဒီဟိုဒေါက်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆက်ဆံမှုတွေတိုးချဲ့ဖို့ဒီ3ခုကတော့ကျွန်တော်ထင်တယ်အရေးကြီးဆုံးပဲလို့ဟောနေတာပဲ
ဩဂုတ်လ30ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျပန်အောက်လွှတ်တော်ရွေးကောက်ပွဲမှာDPJ ပါတီအနိုင်ရကြီးကိုမျှော်လင့်ထားသူနောက်တူကတော့ဒေါ်ချိုချိုအေးပဲဖြစ်ပါတယ
်။ဒေါ်ရှောက်ပေါ်တော့ကျမတို့ဂျပန်မှာနှိရှိလာများလှုပ်ရှားမှုတွေလှုပ်လာခဲ့တဲ့ထဲမှာကျမတို့ဒီဗမာဒီမိုကရေစီကိုအတက်တရောအားပေးတာကတော့ခုနပြောတဲ့ဒီမိုကရက်တစ်ပါတီကဒေါ်ရှောက်ကျမတို့အားပေးတယ်ပေါ့နော်။ဟိုဒေါ်ဆောက်စုကြီးနဲ့ပတ်သက်လို့ရှိရင်လည်းအများအားအခုဒီဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဟိုဟာတိုယာမာတို့အတောက်ရှောက်ကျမတို့အားပေးကူညီလာရတာလည်းဖြစ်တယ်။နောက်လက်ရှိကျမတို့မြန်မာဒီမိုကရေစီရေးအမှမြအဖွဲ့ဆိုအဲ့ဒီအဖွဲ့ထဲမှာလည်းကျမတို့အဓိကအားပေးကူညီနေတာအကုန်လုံးကဒီမိုကရက်တစ်ပါတီရဲ့လူတွေပဲဖြစ်တော့ကျမတို့ကတော့ဘာလို့ဖြစ်ဖြစ်ပေါ့ဒီမိုကရက်တစ်ပါတီကဒီဂျပန်နိုင်ငံအစိုးရဖြစ်တယ်ဆိုလို့ရှိရင်ကျမတို့ဗမာပြည်ဒီမိုကရေစီရေးတတော်အားတက်စရာတစ်ခုပဲလို့အဲ့လိုတော့ကျမကမြင်ပါတယ
်။ဒီနေရာမှာ DPJ ပါတီရဲ့မြန်မာပြည်ဒီမိုကရေစီဆိုင်ရာသဘောထားကဘယ်လိုရှိသလဲဆိုတာအရေးကြီးပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမှတိုကျိုတိုင်းအုပ်ချုပ်ရေးကောင်စီအတွက်ရွေးချယ်ခံရတဲ့ဒ DPJ party ye kuzale, Mr. Wada Mune Haru Pyoraga.
About 10 years ago, Mr. Yukio Hatoyama to Don Aung Suji to Deva de Hanashita Kotoane. De Sonotoki and Hatoyama San Mosuji San Mo.
General DPJ party Okita, Mr. Hatoyama ne Don Sansujiro. Ho yin sen ni kade ga telephone saka na chain pyo khe bu ba de. General party ha Don Sansuji go yo, NLD party go wa thauk khan ni da ba. DPJ da Japan ma ana ya la yin Myanmar democracy ye pyaung le go u ti me. Buwara li cha mat account the po lou saung twa ma ba lo shin pya twa ja ma khmyar.